Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2015ခုနှစ်မေလ9ရက်ကြာသပတေးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ Saudi Arabia နိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကဒီကနေ့ Yemen သမ္မတနဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကိုပြုလုပ်ခဲ့တယ်လို့ပြောပါတယ်လူကုန်ကူးသူတွေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိတဲ့ထိုင်းရဲ90ကျော်ကိုအရေးယူခဲ့တယ်လို့ထိုင်းရဲချုပ်ကကြက်သက်ပရင်းနေမှာဒီကနေ့မှာပဲပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
ကောင်းပါပြီရှင်အခုညနေခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာကတော့ခုနပြောသွားသလိုပဲအိနီချင်းထိုင်းနိုင်ငံရဲ့လူကုန်ကူးမှုနဲ့ဆက်ဆက်နေတဲ့ဒီထိုင်းရဲတပ်ဖွဲ့ဝင်တွေကိုအရေးယူဆောင်ရွက်တဲ့အခြေအနေကိုနှာစင်ကြရမှာရှိပြီးတော့အဲ့ဒီနောက်မှာတော့တခါကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေနှစ်ရက်ဆက်တိုက်ဖြစ်နေပြီးတော့ဒီနေ့ဆိုရင်အစိုးရဘက်ကလေကြောင်းကပါပစ်ကူပေးလာတယ်လို့ကချင်တပ်ဖွဲ့ဘက်ကပြောပါတယ
်တိုက်ပွဲဆက်ဖြစ်တာကမနေ့ကမနေ့လေတမိုင်းလောက်ကနေဆက်ဖြစ်တယ်နှစ်နှစ်ဆယ်လောက်ဖြစ်မှပြန်နေပါတယ်ဒီလိုဒီနေ့
ကျောင်းနိုင်ကျော်လာကလည်း KIO ရဲ့ပြပခန့်ညီနိုင်ရဲ့အဖွဲ့ခေါင်းဆောင်ရဲ့ပြောပြချက်ကိုလည်းနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့အပြည့်ရက်ဆဲရေးဆွေးနွေးနေတဲ့ဝပီပန်ဆန်းတွေကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့ညီလာခံအကြောင်းကိုလည်းနားဆင်ကြရပါမယ်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
Saudi Arabia ဥဆောင်တဲ့ Yemen ကဝေဟင်စစ်စင်ရေးတွေခိတ္တရန်နာဖို့ပန်ချမ်းမဲ့ဆွေးနွေးပွဲအတွက် Saudi Arabia နိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာဒီကနေ့ Yemen သမ္မတ Abdul Rabu Mansour Hadi နဲ့အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ Yemen သမ္မတဟာ Houthi တပုံတွေမြို့တော်ဆာနာကနေတောင်ပိုင်းကသူ့နေထိုင်ရာနေရာကိုချိတက်လာတာမို့ March လကုန်လောက်က Saudi Arabia နိုင်ငံကိုထွက်ပြေးခဲ့ရတာပါ။တပုံတွေကိုSaudi စစ်လေယာဉ်တွေကဝေဟင်ကနေတိုက်ခိုက်ပေးနေတာမို့ယေမင်ဒေသခံတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့တခြားလိုအပ်တဲ့အထောက်ပံ့ပစ္စည်းတွေပေးဝေဖို့ရာအခက်အခဲတွေဖြစ်စေတယ်လို့ကယ်ဆယ်ကူညီအဖွဲ့တွေကပြောပါတယ်။ဒါကြောင့်လေကြောင်းစစ်စင်ရေးတွေခိတ္တရန်နာထားဖို့မနေ့ကဝန်ကြီးကယ်ရီကပြောကြားခဲ့တာပါ။သက်ဆိုင်တဲ့အဖွဲ့အားလုံးလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့လိုအပ်တဲ့အပြင်အရက်သားတွေကိုမထိခိုက်စေဖို့အတွက်တတိထားလှုပ်ဆောင်ကြရမှာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေပေးဝေနိုင်အောင်လည်းလှုပ်ဆောင်ပေးကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဒီကနေ့ Saudi Arabia နိုင်ငံခြားရေးဝန်ကြီးအသက် Abdul Jubia နဲ့တွေ့ဆုံခဲ့ပြီးဘရင်ဆယ်မန်နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ
်။ IS Islamic စစ်သွေးကြအဖွဲ့ဝင်လို့ဆွဆွဲခံရသူအမေရိကန်နိုင်ငံသားတဦးရဲ့နောက်ထပ်ချင်းချောက်မှုထွက်ပေါ်လာတာကြောင့်အမေရိကန်ထောက်လှမ်းရေးအရာရှိတွေအတွက်သတိထားစရာဖြစ်လာရပါတယ်။ Abu Ibrahim El Amariki ဆိုသူကဒီချင်းချောက်မှုကို Just Paid It ဆိုတဲ့ blog စာမျက်နှာမှာရေးထားပြီး Texas ပြည်နယ် Garland မြို့မှာတနင်္ဂနွေနေ့တုန်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာအစာပဲရှိသေးတယ်လို့ရေးထားပါတယ်။ဒီတိုက်ခိုက်မှုဟာအမေရိကန်လွတ်လပ်ရေးကာကွယ်ရေးအဖွဲ့ AFDI ကိုပူးတွဲထီထောင်သူပမ်ဂယ်လာကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အာမက်ဂီရီကရေးထားတာပါ။တိုက်ခိုက်မှုလုပ်ရတဲ့နေရာဟာ AFDI အဖွဲ့ကတမန်တော်မိုဟာမက်နဲ့ပတ်သက်ပြီးကာတွန်းပြိုင်ပွဲကျင်းပဖို့အစည်းအဝေးတစ်ခုကျင်းပနေတဲ့နေရာလည်းဖြစ်ပါတယ်။ဂါလန်မှာလုံခြုံရေးအဆောင်ကိုတိုက်ခိုက်ခဲ့သူနှစ်ဦးဟာ Elton Simpson နဲ့နာဒါစူပီတို့ဖြစ်ကြပြီးရဲတပ်ဖွဲ့ကပြန်လည်ပစ်ခတ်ချိန်မှာနှစ်ဦးစလုံးသေဆုံးသွားခဲ့ပါတယ်။ပြည်နယ်15ခုမှာဒါဇင်နဲ့ချီတဲ့သူတို့ရဲ့တိုက်ခိုက်ရေးတမားတွေကိုဖြန့်ကျက်ချလာပြီးဘယ်နေရာကိုမဆိုအချိန်မီတိုက်ခိုက်သွားမယ်လို့အာမက်ကီရီရဲ့စာမျက်နှာမှာရေးသားထားပါတယ
်။ IS Islamic စစ်သွေးကြွားတွေဟာအီရတ်နိုင်ငံရဲ့အကြီးဆုံးရေနံချက်စက်ရုံကြီးတစ်ခုဖြစ်တဲ့မူဆိုးကဘေးကြီးရေနံချက်စက်ရုံကိုဝင်ရောက်စီးနင်းနိုင်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောပါတယ်။ IS စစ်သွေးကြွားတွေဟာရေနံချက်စက်ရုံရဲ့တချို့အစိတ်ပိုင်းတွေကိုထိန်းချုပ်ထားကြောင်း Pentagon ပြောခွင့်ရဗိုလ်မှူးကြီး Steve Foreign ကမနေ့ကပြောကြားခဲ့တာပါ။ဒီရေနံချက်စက်ရုံကိုအလုံးပြန်ပြီးထိန်းချုပ်နိုင်ဖို့အတွက်အတော့ကိုတိုက်ယူရမယ်လို့လည်းပြောပါတယ်။ဒီရေနံချက်စက်ရုံဟာမဟာဗျူဟာအရရေးပါတဲ့မူဆိုးမြို့ နာမှာရှိနေပြီးဒီရေနံချက်ဆက်ရံကိုထိန်းချုပ်နိုင်သူဟာမူဆိုးကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်ဒီရေနံချက်ဆက်ရံကိုပြန်ပြီးမထိန်းချုပ်နိုင်ရင်မူဆိုးကို IS စစ်သွေးကြော်တွေလက်ကနေပြန်ရဖို့အတွက်မဖြစ်နိုင်ဘူးလို့လည်းဗိုလ်မှူးကြီးဝါရင်ကပြောပါတယ်ပြီးခဲ့တဲ့နှစ် IS စစ်သွေးကြော်တွေထိန်းချုပ်ခဲ့ခြင်းကစပြီးဒီရေနံချက်ဆက်ရံကရေနံမထုတ်နိုင်ခဲ့တာဖြစ်ပါတယ
်ဗီဒီနိုင်ငံပါလီမန်ရွေးကောက်ပွဲဒီကနေ့စတင်တော့မှာပါကျူတင်ခံမှန်းချက်စစ်တမ်းတွေအရပါတီနှစ်ခုအကြားရလဟာညီမျှနေတာမို့ဘယ်သူအနိုင်ရမယ်မှန်ခံမှန်းရခက်နေပါတယ်ဗိုလ်တုနေ့မှာကောက်ခံရရှိတဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းရဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party က33ရာခိုင်နှုန်းရရှိတာပြီးအဓိကအတိုက်ခံပါတီဖြစ်တဲ့ Edward Miliband ရဲ့ Labour Party ကတော့32ရာခိုင်နှုန်းရရှိထားပါတယ်ရွေးကောက်ပွဲရလဟာဗီတင်ရဲ့အဓိကပါတီနှစ်ခုကြံပါတီငယ်တွေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ဖြစ်လာနိုင်ပြီးပါလီမန်ရဲ့နေရာ650ကိုမျှဝေယူမဲ့သဘောဖြစ်လာနိုင်တယ်လို့လူထုစစ်တမ်းတွေကဆိုပါတယ်။လေလာဆန်းစစ်သူတွေကတော့အခုကျင်းပနေတဲ့ဗီတင်ရွေးကောက်ပွဲဟာခံမှန်းရအခက်ဆုံးရွေးကောက်ပွဲဖြစ်တယ်လို့ပြောပါတယ်။လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့သူသာပြန်အရွေးခံရမယ်ဆိုရင်နိုင်ငံပေါင်း28နိုင်ငံပါတဲ့ဥရောပသက်မကတဲမှာဗီတင်ဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စကိုလူထုစန္ဒခံယူပွဲလှုပ်သွားမယ်လို့မဲဆွယ်ပွဲမှာကတိပေးထားပါတယ်။စကော့တလန်ကိုဗီတင်ကနေခွဲထွက်ခွင့်ပေးမှာလားဆိုတာကတော့အဓိကအကြောင်းအရာဖြစ်ဆက်ရှိနေသေးပါ။ခွဲထွက်ရေးကိစ္စမနေ့တုန်းကလူထုစန္ဒခံယူရမှာစကော့တလန်နေရှုံးနေခဲ့ရပါတယ်။ဒီနေ့ရွေးကောက်ပွဲမှာစကော့တလန်အမျိုးသားပါတီ SNP ကပါလီမန်ထဲတတိယအင်အားအကြီးဆုံးအုပ်စုဖြစ်လာနိုင်ပြီးလေဘာပါတီနဲ့ညွန်ပေါင်းအစိုးရဖွဲ့လာနိုင်ပါတယ်။
ဒီမေးခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လူကုန်ကူးသူတွေနဲ့ဆက်နွယ်နေတယ်လို့တန်တရားရှိတဲ့ထိုင်းရဲ90ကျော်ကိုအရေးယူခဲ့တယ်လို့ထိုင်းရဲချုပ်ကကြေတပရင်းနေမှာပြောကြားလိုက်ပါတယ်။ဒါဟာထိုင်းနဲ့မလေးရှားနယ်စပ်ဒေသမှာလူကုန်ကူးသူတွေရဲ့စခန်းတွေရှိနေတာတွေ့ခဲ့တဲ့နောက်ပိုင်းထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်အခုလိုအရေးယူမှုတွေကိုလှုပ်လာတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာထိုင်းတိုင်ပိုင်းဆုံခလခရိုင်နဲ့မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာရောက်ကြသည်တွေလို့ယုံကြည်ရသူ32ဦးရဲ့ရုပ်လောင်းတွေကိုတွေ့ခဲ့ပြီးတချို့လောင်းတွေကိုတောင်းနေတဲ့ကလူကုန်ကူးသူတွေရဲ့စခန်းဝင်းတွေထဲမှာတွေ့ကြရတာဖြစ်ပါတယ်။ဒီဒေသကတာဝန်ခံတပ်မှုတွေကဒီကိစ္စအတွက်တာဝန်ရှိတဲ့သူဘယ်သူဆိုတာကိုသိရှိတဲ့အတွက်ဒီတာဝန်ရှိသူရဲရဲရှိ90ကျော်ကိုအေးအေးရွှေ့ပြောင်းမှုတွေလုပ်ခဲ့တယ်လို့ထိုင်းရဲချုပ်ရဲတပ်ဖွဲ့အကြီးအကဲရဲချုပ်စုံချုပ်ပုံပန်မောင်ကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်ဒီပြဿနာကိုဖြေရှင်းဖို့အတွက်အရင်ကတိတ်တိတ်ချာချာကြိုးပမ်းလှုပ်ဆောင်မှုမရှိခဲ့ဘူးလို့လည်းပြောပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာကထိုင်းနိုင်ငံတွင်လူကုန်ကူးသူတွေရဲ့စခန်းတွေကိုဆယ်ရက်အတွင်းမှာပဲပြီးရှင်းလင်းဖို့အမိန့်ထုတ်ပြန်ခဲ့တယ်လို့ဒီပြဿနာဟာပြည်ပကရောက်လာတာမို့ထိုင်းနိုင်ငံကိုအပြစ်မတင်တဲ့အကြောင်းနဲ့လူကုန်ကူးသူတွေဟာထိုင်းနိုင်ငံကိုတဆင့်ကန်နိုင်ငံဖြစ်တုံးချနေတာမို့ဒီပြဿနာရဲ့အရင်းခံကိုရှင်းရမှာဖြစ်ကြောင်းပြောပါတယ်။ဒေသတွင်းမှာလူကုန်ကူးမှုပြဿနာဆိုးဆိုးဝါးဝါဖြစ်ပေါ်နေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပြီးကုလသမဂ္ဂကလည်းဒေတာရင်တရားမှုလူကုန်ကူးမှုတွေပပျောက်အောင်လှုပ်ဆောင်မှုတောင်းဆိုခဲ့တာပ
ါမန္တလေးမြို့ကတောင်သမန်အင်းထဲမှာငားတွေအများအပြားတည်တဲ့အထိအင်းရည်ညဉ့်ညံတာဟာစစ်ရုံတွေကဆွန့်ပစ်ပစ္စည်းတွေကနေဖြစ်လာတာကြောင့်လို့ဆိုပြီးတောင်သမန်အင်းအနီးစံမှုဆောင်မှာရှိတဲ့စစ်ရုံတချို့ကိုတရားစွဲဖို့မန္တလေးမြို့တော်စီပင်တာယာရေးကော်မတီကပြင်ဆင်နေပါတယ်ဒါဟာလှုပ်ဆောင်တဲ့ကိစ္စတစ်ခုဖြစ်ပေမဲ့တကယ်တမ်းတောင်သမန်အင်းမပြည့်စုံအောင်ထိန်းသိမ်းပြုပြင်ဖို့မှာအခြားလက်တွေ့ကြတဲ့လှုပ်ဆောင်ရာတွေအများပြားလှုပ်ဖို့လိုအပ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တချို့ကထောက်ပြနေကြပါတယ်။အင်းတွေကငားနဲ့ရေသရဝါမျိုးနွယ်တွေမပြည့်စုံရအောင်ရေစိုးတွေကိုစနစ်တကျဖောက်ချတာမျိုးညဉ့်ညံ့တဲ့အမှိုက်တရိုက်တွေကိုပုံမှန်ရှင်းလင်းတာတွေလှုပ်ဖို့လိုအပ်တယ်လို့ပညာရှင်တွေရဲ့အကြံပြုချက်တွေနဲ့စနစ်တကျလှုပ်ဆောင်ဖို့လိုအပ်တယ်လို့မန္တလေးမြို့စိန်ရောင်စုအဖွဲ့ကပြောပါတယ်။ဒါအပြင်လူလူရဲ့တည်နာလည်မှုပူးပေါင်းဆောင်ရွက်မှုတွေရှိမှလည်းတောင်သမန်အင်းရဲ့ပတ်ဝန်းကျင်မပြည့်စုံအောင်ထိန်းသိမ်းနိုင်မှာဖြစ်တယ်လို့ထောက်ပြနေတာပါ။ပြည်တွင်းပြည်ပခီးသွွားတွေအလားများတဲ့တောင်သမန်အင်းအနီးမှာစစ်ရုံတွေဟာစစ်ရုံတွေဆွန့်ပစ်ပစ္စည်းတွေကိုစနစ်တကျဆွန့်ပစ်ခြင်းမရှိတာကြောင့်ငားမျိုးနွယ်တွေတေးကြေးပျက်စီးတဲ့အထိဖြစ်ရတယ်ဆိုပြီးစစ်ရုံလုပ်ငန်းတွေရပ်ဖို့စီပင်သာရေးကော်မတီကတားမိခဲ့ပြီးတဲ့နောက်အခုလိုတရားစွဲဆိုဖို့ပြင်ဆင်နေတာပါ။
ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုဟာဗုဒ္ဓဘူးနေမှာအစိုးရတဲ့အဖွဲ့ကိုဖွဲ့လိုက်နိုင်ပြီဖြစ်ပါတယ်ဗုဒ္ဓဘူးညတကောင်ရန်တတ်မှတ်ချိန်မတိုင်ခင်ကလေးမှာပဲ Jewish Home လက်ရဆွမ်းပါတီနဲ့ညှိနှိုင်းမှုတွေအဆင်ပြေသွားခဲ့တာပါညှိနှိုင်းမှုကချိန်ကြာမယ်ဆိုတာကိုအားလုံးကသိပြီးဖြစ်တယ်လို့တတ်မှတ်ချိန်တိုင်းပြီးသွားတာကိုလည်းဘယ်သူမှအံ့ဩမှာမဟုတ်ဘူးလို့ဝန်ကြီးချုပ်နန်တန်ယာဟုကပြောကြားခဲ့ပါတယ်ဒါအပြင်အချိန်ဟာအရေးပါနေပြီးအစိုးရအဖွဲ့ဖွဲ့နိုင်ခဲ့တာကိုသမ္မတနဲ့ဣသရေလလွှတ်တော်ဥက္ကဋ္ဌကိုအခုပြောကြားမှာဖြစ်တဲ့အပြင်ဣသရေလအတွက်ခိုင်မာတည်ငြိမ်တဲ့ဆိုရတက်ကိုလာမဲ့သတင်းပတ်ထဲမှာဖွင့်နိုင်ဖို့လိုအပ်ကြောင်းလည်းပြောပါရတယ်။မစ္စတာနတန်ယာဟူးရဲ့လီကုပါတီကလွှတ်တော်အမှတ်နေရာ120မှာ61နေရာရတာမို့တနေရာနဲ့ကပ်ပြီးအမှတ်အများစုနေရာရသွားတာဖြစ်ပါတယ်။လီကုပါတီကလက်ရပါတီအများစုနဲ့တမျိုးကြအော်သိုဒေါ့ခ်ပါတီတွေပါဝင်တဲ့ညွန်ပေါင်းအစိုးရအဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်။ဒီအော်သိုဒေါ့ခ်ပါတီတွေထဲမှာပါလက်စတိုင်းတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဆန့်ကျင်တဲ့ Jewish Home ပါတီလည်းပါနေပါတယ်။မစ္စတာနတန်ယာဟူးနဲ့လီကုပါတီကမတ်လဣသရေလလွှတ်တော်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တာဖြစ်ပေမဲ့ကက်ဘိနက်အဖွဲ့အတွက်ပါဝင်မဲ့သူတွေနဲ့ပတ်သက်ပြီးတခြားပါတီခေါင်းဆောင်တွေနဲ့သဘောတူညီမှုမရနိုင်တဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ကြံ့ကြံ့နေတာဖြစ်ပါတယ်
။ရာဇဝမှုအတွက်တန်လျာရှိသူကိုဖမ်းရမှာနိုင်ငံသားအခွင့်အရေးကိုချိုးဖောက်ပြီးရဲတွေကအင်အားအလွန်ကျွန်းသုံးတာကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆိုတဲ့ဘော်တီမိုးမြို့တော်ဝင်ရဲ့ပန်ကြားချက်ကိုအမေရိကန်ဗဟိုအစိုးရရှေ့နေချုပ်လော်ရတာလင့်ချ်ကစဉ်းစားနေကြောင်းအမေရိကန်တရားရေးဝန်ကြီးဌာနကပြောပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါအခုလွှင့်နေတဲ့ရေဒီယိုဒိုက်ရိုက်အစီအစဉ်ကိုအင်တာနက်ဆက်မျက်နှာကနေပြီးတော့လဲနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလှတွေစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ထိုင်းရတဖွဲ့ကနေ50ထက်မနည်းကိုလူကုန်ကူးမှုနဲ့ဆက်ဆက်ပတ်သက်နေတယ်လို့တန်တရားရှိတဲ့အတွက်အရေးယူဆောင်ရွက်နေတယ်လို့ထိုင်းရဲချုပ်ကပြောပါရတယ်။ဒါအပြင်ထိုင်းဝန်ကြီးချုပ်ကလည်းမလေးရှားနယ်စပ်ကလူကုန်ကူးနေတဲ့စခန်းတွေကို10ရက်အတွင်းရှာဖွေပြီးပိတ်ပစ်ဖို့အမိန့်ပေးထားပါရတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါရရှင်။
ပြီးခဲ့တဲ့သတင်းတပတ်ကျော်ကထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ကဆုံခလာခရိုင်ထဲမှာရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံကလူကုန်ကူးမှုနဲ့ပတ်သက်ဆက်နွယ်သူတွေလို့တန်လျာရှိတဲ့ရဲအာဏာပိုင်တွေကိုပါစစ်ဆေးရေးယူနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ Burma Rohingya Association Thailand အဖွဲ့ကဦးမောင်ကျော်နုကတော့ဒီလိုဖမ်းဆီးစစ်ဆေးမှုတွေဟာလူကုန်ကူးမှုမှာပါဝင်ပတ်သက်သူတွေအတွက်သင်္ကန်းစာဖြစ်သွားနိုင်တယ်လို့ပြောပါတယ
်။ Police Dissolution through အစူလာပြုံလိုက်မဟုတ်တော့မှကျွန်တော်ပြီးသလောက်အယောက်လင်းငါးဆယ်လောက်တော့သူတို့အဆင်ပြေတော့ပါပြီသူတို့ပြောင်းရှင်းလိုက်ပြီသူတို့တော့ဒီ motion လုပ်တဲ့ကျွန်တော်တို့တို့ဒီနေရာပြောင်းလာတယ်ပါလို့ရှိပါတယ်ဟုတ်လားကောင်းပါတယ်ဟလာသင်္ကန်းစာတစ်ခုဖြစ်တော့ပါမယ်
ရိုဟင်ဂျာတွေကိုလူကုန်ကူးမှုနဲ့ပတ်သက်လို့ထိုင်းလုံခြုံရေးကောင်စီအတွင်းရေးမှူးမစ္စတာအနုစစ်ကတော့ဒီကနေ့မှပဲသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်တနည်းတော့ครับการสืบสวนสอบสวนต้องขยายผลก็อาจจะเห็นภาพที่จะกว้างขึ้นอันนี้เป็นความจริงจังของรัฐบาลที่จะผลักดันกับเคลื่อนในเรื่องของโรฮิงญา
ဒီလိုလူကုန်ကူးတဲ့စခန်းတွေမြောက်နှံထားတဲ့နေရာတွေတခြားနယ်မြေတွေမှာရောရှိနေသေးသလားဆိုတာကိုစစ်ဆေးနေကြောင်းအလားတူဖြစ်ရမျိုးတွေအိန္ဒိယချင်းနိုင်ငံတွေမှာကောရှိနေသလားဆိုတာကိုလည်းစုံစမ်းနေကြောင်းနဲ့ရိုဟင်ဂျာရဲ့နဲ့ပတ်သက်လို့လူကုန်ကူးမှုခွင့်ဆက်တွေကိုတေချာစုံစမ်းဖော်ထုတ်သွားမယ်လို့ပြောသွားပါတယ်လူကုန်ကူးမှုပြဿနာတွေကိုဖြေရှင်းဖို့အခုအစိုးရလက်ထက်မှာတည်တည်ချာချာလှုပ်ဆောင်နေပါတယ်ဆိုပြီးတော့လည်းပြောသွားပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးနဲ့လူ့အခွင့်အရေးညီမျှအောင်လုပ်ဖို့လိုကြောင်းရိုဟင်ဂျာတွေအပြင်တခြားလူကုန်ကူးမှုတွေကိုပါအစစ်အစစ်အရေးယူသွားမှာဖြစ်ကြောင်းပြောကြားသွားခဲ့တာပါ။မြန်မာပြည်အနောက်ခြမ်းရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေတရားမဝင်လှေတွေနဲ့လူတွေကိုတည်ဆောင်လာရမှာတချို့ကတော့အလောက်ကန်ရှာဖွေလိုတဲ့ရွှေပြောင်းလိုသမားတွေပါဝင်ကြပါတယ်။ထိုင်းရေတပ်ကလည်းမကြာခဏဖမ်းဆီးမိတယ်လို့ထိုင်းနိုင်ငံဖမ်းကားခရိုင်အတွင်းမှာလည်းဖမ်းဆီးမိတာတွေရှိနေပါတယ်။သူတို့ကိုထိန်းသိမ်းရေးစခန်းပို့ထားပေမဲ့ခက်ပြေးလွတ်မြောက်သွားတာတွေလည်းရှိတယ်လို့အဲ့ဒီနေရာတွေကနေပြန်လွတ်သွားတဲ့အခါမှာလည်းရောင်းစားခံရမှုတွေရှိနေတယ်ဆိုပြီးဥမောင်ကျော်နုကဆက်ပြောသွားပါတယ်
။ကိုစေကျော်ရနုဟာလူကုန်ကူးတဲ့လူရဲ့လက်ရုပ်ကိုရောက်သွားတယ်ဗျ။ဘလို့ရောက်လဲဆိုတော့သူတို့ပြန်လုပေးမယ်ဆိုပြီးတော့အလောင်းကနေပြီးတော့ကောက်တုံးကိုပို့ပေးမယ်ဆိုပြီးတော့လုပ်ပေးမယ်လို့ဒီကြားမှာပဲအပြန်နေစားကနေပြီးတော့ပြန်လုပေးရတဲ့နေရာနေပြီးတော့ပြန်ကြည့်တော့ကသူတို့လက်ထက်မှာပဲရောက်သွားတယ်ဗျ
ဒီလိုရွှေပြောင်းအခြေချနေထိုင်သူတွေနဲ့ပတ်သက်လို့လူကုန်ကူးခံရမှုတွေရှိနေတဲ့အတွက်ထိုင်းနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဝေဖန်ခံနေရတာပါဒီအတွက်ထိုင်းနိုင်ငံမှာစစ်အစိုးရတက်လာပြီးတဲ့နောက်တင်းတင်းကြပ်ကြပ်တိတ်တိတ်ချာချာကိုက်တွယ်မှုတွေလှုပ်လာပါတယ်အခုလိုမျိုးရုပ်အလောင်းတွေတွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ထိုင်းအစိုးရအနေနဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေသူတွေကိုအရေးယူဆောင်ရွက်တာတွေအပြင်လူကုန်ကူးမှုမှာပါဝင်ပတ်သက်နိုင်တယ်လို့တန်တရားရှိတဲ့ရဲအရာရှိတဲ့ဒေသဆိုင်ရာနိုင်ငံရေးသမားတွေကိုပါစစ်ဆေးရေးရမှုတွေလှုပ်လာခဲ့တာပါဒီအစိုးရလက်ထက်မှာတည်ပြီးခြားခြားကိုက်တွယ်ဖြစ်ရှင်းမယ်ဆိုတာကိုယုံကြည်ကြောင်းဦးမောင်ကျော်နုကတော့ဆက်ပြောသွားပါတယ်ည
ွှန်ကြည့်ပါတယ်ကျွန်တော်ယုံကြည်ပါတယ်ဒီအခုတက်လာတဲ့အစိုးရဟာလားတက်ရှင်းမှာပဲကျွန်တော်လုံးဝယုံကြည်ပါတယ်တခြားဆူရရစ်တူအောင်လုပ်မှာပါဒီဖြစ်မှာပါဒီပမာဆူရရလည်းဒီဥသိဥသိဆင်ဆူရရလည်းဒါပူပေါင်းဖို့ကောင်းပါတယ်ဒါပူပေါင်းအောင်လို့ဒီကနေပြီးတော့ဆက်ပြေတယ်လို့ကျွန်တော်တင်ပြပါတယ
်အခုဆိုရင်မြေမြုပ်ထားတဲ့ကျင်းပေါင်း30ကျော်40လီပါရှာဖွေတွေ့ရှိခဲ့ရမှာရုပ်လောင်း32လောင်းကိုရှာဖွေတွေ့ရှိခဲ့ပြီဖြစ်ပါတယ်တေဆုံးသူတွေဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရွှေပြောင်းအခြေချသူတွေဖြစ်ထိုင်းနိုင်ငံပိုင်တွေကပြောဆိုခဲ့ပြီးသူတို့တွေဟာမလေးရှားနိုင်ငံကိုသွားဖို့အတွက်ထိုင်းနိုင်ငံကိုတထောင်နာစခန်းအဖြစ်အသုံးချခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကနေ့မှာပဲထိုင်းနိုင်ငံတောင်ပိုင်းဖန်ကားခရိုင်တကွာပါဆိုတဲ့နေရာမှာစလွန်ကရဲ့နောက်ခန်းမှာမြန်မာနိုင်ငံသားရွှေပြောင်းလူသမားတွေကိုထည့်ပြီးလူကုန်ကူးခဲ့တဲ့ထိုင်းလူမျိုးတို့ကိုလည်းဖမ်းဆီးမိခဲ့ပါတယ်။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ခဲ့တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံကို Tier 2လို့ခေါ်တဲ့စောင့်ကြည့်စည်းရင်းထဲမှာထည့်ထားပေမဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေနဲ့ဆက်ဆက်နေတဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကတော့တရား3အစိုးဆုံးအဆင့်ကိုသတ်မှတ်ခံထားရပါတယ်။ဒီအတွက်ထိုင်းနိုင်ငံရဲ့အာဏာသိမ်းစစ်အစိုးရဟာနိုင်ငံတကာအစိုးရတွေနဲ့တွေ့ဆုံပြီးလူကုန်ကူးမှုတွေပပြအောင်ဆောင်ရွက်သွားမှာဖြစ်ကြောင်းလူကုန်ကူးမှုနဲ့နိုင်ငံတော်လုံခြုံရေးအတွက်ရွှေပြောင်းလူသမားတွေကိုစီစစ်ရေးလုပ်ငန်းတွေကိုအဓိကထားလှုပ်ဆောင်ခဲ့ပါတယ်ရှင်။
မအေးမှာစုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့ကချင်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုအခြေအနေဘက်ကိုလည်းအလှည့်ပေးပါဦးမယ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကင်တပ်အားလုံးပါဝင်ရေးဆိုတာကိုကျင့်ပပြီးစီခဲ့တဲ့တန်ဆန်းညီလာခံမှာတိုင်းရင်းသားထိပ်သီးတွေသဘောတူခဲ့ပေမဲ့လက်ရှိအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ကြားအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ကိုတော့မူလအတိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်အစိုးရနဲ့ရထားတဲ့အပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ်မူကြမ်းမှာပြင်ဆင်ကျင်တဲ့အချက်တွေအတော်များများရှိနေတယ်လို့လည်းတိုင်းရင်းသားလက်နက်ကင်တို့ဘက်ကပြောပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ရဲ့အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ရှစ်ဆက်သွားနိုင်မဲ့အခြေအနေအသေးစိတ်ကိုမက်တိန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာတိုင်းရင်းသားလက်နက်ကင်တပ်တွေအားလုံးပါဝင်ဖို့ဆိုတာကိုဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့ဌာနချုပ်ပန်ဆန်းမှာပြုလုပ်ခဲ့တဲ့တိုင်းရင်းသားထိပ်သီးတွေရဲ့ညီလာခံမှာတိုင်းရင်းသားခေါင်းဆောင်တွေသဘောတူလိုက်ကြတာဖြစ်ပါတယ်။ဒါ့ပြင်လည်းလက်ရှိတိုင်းရင်းသားလက်နက်ကင်တို့ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC တို့ကြားရရှိထားတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းသဘောတူညီချက်ကိုတော့မူလအစီအစဉ်တိုင်းဆက်ပြီးအကောင့်ထည့်ဖို့မယ်လို့ NCCT အဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခေါကာကပြောပါတယ
်။အဲ့ဒါမူကြမ်းလည်းမူကြမ်းဆင်းတဲ့အဲ့ဒီမှာပါခဲ့တဲ့အဖွဲ့ဝင်တွေဆက်သွားမှာပေါ့ဆက်သွားမယ်ဆိုတော့ဒါကိုလည်းပဲကျွန်တော်တို့ဒီအဖွဲ့ဝင်အားလုံးက NCCT အဖွဲ့ဝင်အားလုံးကကျွန်တော်တို့အခုဒီပန်ဆန်းညီလာခံမှာမတက်နိုင်ဘူးလေ။ဒါကြောင့်ဒီအဖွဲ့ဝင်အားလုံးတက်နိုင်တဲ့ဟိုလိုင်ဇာကဲ့သို့ညီလာခံမျိုးကိုကျွန်တော်တို့လော်ကီလာဘက်မှာပြန်ခေါ်ဖို့အစီအစဉ်ထားတယ်။ကြည့်လော်ကီလာမှာဒီလာမကုန်ခင်ခေါ်လို့ပြီးရင်တော့ကျွန်တော်တို့ NCA process ကိုဘယ်လိုအပြည့်ဖြတ်မလဲဆိုတာကျွန်တော်တို့အဖြစ်ဟိုလုပ်လို့ရပြီပေါ့ဗျာ။အခုဒီဂျာကဒီကွာညီလာခံကိစ္စတော့ကြားပေါက်ပေါ်လာတာဖြစ်ပြီးတော့တို့အနေနဲ့ဝင်ရောက်ပြီးတော့အားဖြည့်ကူညီတဲ့သဘောပါပဲအနောက်ရှက်တော့မရှိပါဘူးတို့တော့တို့လည်းဝင်ရောက်ဆက်ဖက်မှာမဟုတ်ဘူးကျွန်တော်တို့ NCA လုံနေတဲ့လူတွေဆက်လုပ်ပေါ့လေအပြီးပြပြအောင်လုပ်ပေါ့ဒါတော့တို့အားပေးပါလား
တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ်မူကြမ်းမှာတော့ NCCT အဖွဲ့ဝင်တိုင်းသားလက်နက်ကင်တို့ဘက်ကပြင်ဆင်လို့တဲ့အချက်တွေရှိနေသေးပါတယ်ဒီအချက်တွေကိုလည်း NCCT အဖွဲ့ဝင်တွေအားလုံးပါဝင်မဲ့ထိပ်သီးညီလာခံကဆုံးဖြတ်မှာဖြစ်တယ်လို့ NCCT ကနေနှုတ်ထွက်လို့တယ်လို့ပြောဆိုထားတဲ့ကိုကန့်လက်နက်ကင်တပ် MNDAA တအန်းတက်မတော် TNL ရခိုင်ပြည်တက်မတော် AA တို့အရေးကိုလည်းဆွေးနွေးဆုံးဖြတ်ဖို့လည်းရှိတယ်လို့ဗိုလ်မှူးကြီးခေါကာကပြောပါတယ် တနိုင်ငံလုံးအပြစ်ခတ်ရစေရေးသဘောတူညီချက်စာချုပ်မူကြံရှေ့ဆက်သွားနိုင်ဖို့အတွက်တိုင်းရင်းသားထိပ်သီးညီလာခံမကျင်းပခင်ဒီရက်ပိုင်းအတွင်းမှာပဲအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီ UPWC နဲ့ NCCT ခေါင်းဆောင်တို့တွေ့ဆုံဖို့လည်းရှိနေတယ်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးအကဲအံပေးဦးလာမောင်ရွှေကပြောပါတယ်။ဟိ
ုပတ်စံနေပြင်လာမယ်ခေါင်းဆောင်ကော်မတီတို့တွေ့ကြမှာတွေ့နိုင်တယ်ကျွန်တော်တို့လည်းအလုပ်ဖွဲ့တွေအဲ့ဒီနဲ့ပေါ့လေ SCCD ခေါင်းဆောင်နေနဲ့လဲအတွက်ဆုံးနိုင်မှုကျွန်တော်တို့ဘက်ကတော့ဖြစ်ဖြစ်နေပါတယ်အဲ့ဒါရပ်ပိုင်းတွေဖြစ်မယ်လို့ကျွန်တော်တို့ထင်ပါတယ
်လက်ရှိ NCCD အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနှုတ်ထွက်မယ်ဆိုတဲ့ကိစ္စတွေကလည်းလက်ရှိအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ပေါ်မှာထိခိုက်မှုမရှိနိုင်ဘူးလို့လဲမြမငင်းချန်ရေးစင်တာရဲ့အကြီးအကဲအံပေးဦးလာမောင်ရွှေကဆက်ပြီးပြောပါတယ
်ဘိုးကော်မတီနဲ့လုပ်ငန်းကော်မတီရဲ့ဒီပေးထားတဲ့မူထဲမှာ pilot trial လို့မြေတဲ့စစ်ထုတ်ဖွဲ့နဲ့ဒီ NCD ကိုထိုးဖို့လို့ပေးထားတဲ့ဖြစ်တဲ့အတွက်ပေါ့လေအဲတော့ခုနကတော့အဖွဲ့တွေအနေနဲ့ NCCP ရထွက်တာမထွက်တာတော့ဒီအဖွဲ့တွေကသဘောထားပေါ့ကျွန်တော်တို့မြင်တာကတော့ NCCP ဒီက organization မဟုတ်ဘူးကြာကာတော့ working team နဲ့ဖြစ်တဲ့အတွက်ဒါပိတ်ပြီးတော့အကြောင်းလည်းမရှိဘူးပူးစားနေလို့တော့ကျွန်တော်တို့မမှတ်ယူဘူးကြာ
ပြီးဆုံးသွားတဲ့ပန်ဆန်းညီလာခံမှာတော့အပြစ်ခတ်ရက်စဲရေးမှာတိုင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်ဖို့လက်ရှိအစိုးရရဲ့ထိုးစစ်တွေကိုချက်ချင်းရပ်ဖို့တောင်းဆိုသလိုအပြစ်ရပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာအလုံးပါဝင်နိုင်ဖို့ဆိုတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေကသဘောတူတောင်းဆိုတာဖြစ်ပါတယ်။တိုင်းရင်းသားတို့ရဲ့လူလာချက်တွေဟာမြန်မာအစိုးရရဲ့သဘောထားနဲ့သိပြီးကြွားချတာမတွေ့တာမို့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်ဟာစီစဉ်ထားတဲ့အတိုင်းရှေ့ဆက်သွားနိုင်မယ်လို့မျှော်လင့်တဲ့အကြောင်းမြန်မာငြိမ်းချမ်းရေးစင်တာအကြီးအကဲအံပေးကပြောဆိုပါရရှင
်မတင်ကီထိုက်ပြောပြခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဝါဒေတာပန်ဆက်မှကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့ညီလာခံအခြေအနေကနေအခုတခါတော့ကချင်ပြည်နယ်ဘက်မှာနှစ်ရက်ကြာဖြစ်နေတဲ့တိုက်ပွဲဘက်ကိုလည်းအလှည့်ပေးပါစီရှင်ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်နန်လင်းပါကျေးရွာမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးဒီကနေ့မှာတော့အစိုးရတပ်ဖက်ကလေချောင်းပစ်ကူပါအုံပြုတိုက်ခိုက်လာတယ်လို့ KIA ဘက်ကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီတိုက်ပွဲဟာအစိုးရနဲ့ KIA အကြားကချင်ပြည်နယ်အတွင်းပစ်ခတ်တိုက်ခိုက်တာတွေရှော့ချဖို့ဆောင်ရွက်နေချိန်ပြန်လည်ဖြစ်ပွားတာဖြစ်ပြီးမိနစ်နေခင်းပိုင်းတစ်ချိန်နဲ့ဒီကနေ့မနေ့ကနေနေခင်းထိတစ်ချိန်ဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပဋိပက္ခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဇော်တောင်ကအခုလိုပြောပါတယ
်တိုက်ပွဲစဖြစ်တာကမနေ့ကနေ့လေတမိုင်လောက်ကနေစဖြစ်တယ်မနေ့နေ့ဆယ်လောက်ဖြစ်မှတန်ရင်ပါတယ်ပြီးတော့ဒီနေ့6နိုင်ကျော်လောက်ကနေတန်ဖြစ်တယ်နေ့လေနိုင်လောက်မှာကတော့အဲ့ဒီလေနေ့စီးနဲ့လာဖြစ်တယ်တမိုင်ပေါ်ဝင်ချင်မှာအဲ့ဒီစက်တလက်လည်းနေဖြစ်တာပေါ့ဘုံထပ်လာမထပ်လာလာကျွန်တော်တကယ်မတက်လာသေးဘူးအဲ့ဒီဟာကအရင်နှစ်တည်းမှာတိုက်ပွဲအကြီးအကျယ်ဖြစ်တဲ့နေရာပေါ့နန်လင်းပါ
နန်လင်းပါရွာဟာ2013ခုနှစ်ကတိုက်ပွဲပြင်းထန်ခဲ့တဲ့နေရာဖြစ်ပြီးရွာသားတွေဟာတခြားကိုပြောင်းရွှေ့နေထိုင်နေကြပါတယ်ပြီးခဲ့တဲ့နှစ်ကတော့ KIA တပ်ဖွဲ့တွေအဲ့ဒီရွာမှာပြန်လည်နေရာယူထားပြီးတဲ့နောက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါလောလောဆယ်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရဘက်ကအကြောင်းကြားထားတယ်လို့လည်းဗိုလ်မှူးကြီးဇော်တောင်ကပြောပါတယ
်ကျွန်တော်နေတဲ့ရွာမှာမနေ့ကအဲ့ဒီစစ်ကြောင်းတောင်ဝင်လာတဲ့အတွက်ကြောင့်တိုက်ပွဲတင်ဖြစ်တာပါကျွန်တော်ဘက်ကနေဟိုမနေ့ကတည်းကနေဖြစ်တင်ဖြစ်ချင်းလို့ဟိုဘက်ကပြည်ပခအဖွဲ့ကောင်းဆောင်ဗိုလ်မှူးကြီးတန်းအောင်နဲ့ညောင်ပိုင်းပိုင်းရောအဓိကကျွန်တော်အဆောင်ချပါတယ်ဒါပေမဲ့လေကတော့အဲ့ဒီပစ်တင်မောင်ခုတ်ပမာလေးကိုလိုက်လံရှင်းလင်းတဲ့စစ်ကြောင်းကိုကျွန်တော်ကြေရကပဲနောက်ဆက်ပစ်ခတ်တယ်တိုက်ခိုက်တယ်ဆိုတဲ့ပုံစံမျိုးပဲသူတို့ပြောတယ
်အစိုးရဘက်ကတော့အကြောင်းပြန်ကြားတာမရှိသေးဘူးလို့လည်းဆက်ပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့စစ်စင်ရေးကုတ်ကဲမှုဌာနချုပ်ဗမော်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဗမော်မျိုးနယ်အုပ်ချုပ်ရေးမှူးကတော့တိုက်ပွဲဖြစ်ပွားတယ်ဆိုတာသိရပေမဲ့အခြေအနေအသေးစိတ်ကိုမသိရကြောင်းပြောပါတယ်။ပြီးခဲ့တဲ့ AB လအတွင်းကလည်းဖားကတ်နဲ့တနိုင်းမျိုးနယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီး AB လ28ရက်နေ့မှာတိုက်ပွဲတွေရှော့ချနိုင်ဖို့အတွက်အစိုးရနဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေမြစ်ကြီးနားမျိုးမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီစည်းဝေးမှာတိုက်ပွဲဖြစ်ပွားရမှာဘသူကစတင်ပစ်ခတ်တယ်ဘသူကနေကျော်ဝင်ရောက်တယ်ဆိုတာကိုပူးတွဲစစ်ဆေးဖို့အတွက်သဘောတူခဲ့ပေမဲ့အကောင့်ထဲပေါ်နိုင်တာတော့မရှိခဲ့ပါဘူး ဒီလ6ရက်နေ့ကဝါပြည်သွေးစည်းညင်ညူရေးတက်မရော UWSA ဌာနချုပ်ပန်ဆန်းမှာကျင်းပပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲဖို့နဲ့ရည်ရှိတည်တန်းနဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြပြားစေတဲ့ထိုးစစ်တွေကိုရပ်ဆိုင်းဖို့အတွက်တောင်းဆိုထားပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာမလကုံပိုင်းကတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးထားပြီးဒီလကုံဓမ္မမုတ်ဇွန်လဇန်းမှာဒီမူကြမ်းကိုအတည်ပြုလက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ထားကြပါတယ်
။ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုကိုမိုးစောပြောပြသွားခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေတနေ့၅ချိန်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေမှာတော့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေတရင်ဆောင်ပါတုံသက်ချက်နဲ့ဗဟုသုတရပွဲကန္တာအစုံလင်ကိုနားဆင်နိုင်ကြပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ Hello ရှင်ခင်ဗျ။မြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲ။မကြာသေးခင်ကပြဿနာရအချို့မှာလဲမြန်မာနိုင်ငံသားတွေကဂျာမာမျိုးစားပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်။ဒါ့အပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါ။နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့ဒီပြောဆိုလို့တဲ့မိများလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
ပြေကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေလှိုင်းဆွေးနွေးခန်းတွေကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစနေညပိုင်းမှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။ကျမတို့အတန်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုတော့ကြာသာပတင်းနေညနေပဲအစီအစဉ်အဆုံးမသတ်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
် Sorry Arabia ဦးဆောင်တဲ့ရေမင်းကဝင်းဟင်းစစ်စင်ရေးခိတ္တရန်နာဖို့ပန်ချမ်းမဲ့ဆွေးနွေးပွဲအတွက် Sorry Arabia နိုင်ငံကိုရောက်နေတဲ့ American နိုင်ငံသားဝန်ကြီး John Kerry ကဒီကနေ့ရေမင်းသမရ Abdul Rabu Mansour Hadi နဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ် Sorry ဦးဆောင်တဲ့လေကြောင်းစစ်စင်ရေးခိတ္တရန်နာဖို့အတွက်ဝန်ကြီး Kerry ကပြောကြားခဲ့တာဖြစ်ပြီးသက်ဆိုင်ရာအဖွဲ့အားလုံးလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလိုက်နာဖို့လည်းပြောကြားခဲ့တာပါဝန်ကြီးဟာဒီကနေ့ Sorry နိုင်ငံသားဝန်ကြီးအသစ်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒါယာဟူကဗော်ဒူဖူးနေမှာအစိုးရတပ်ဖွဲ့ကိုဖွဲ့လိုက်နိုင်ပြီဖြစ်ပါတယ်။ဗော်ဒူဖူးညတကောင်ရန်တတ်မှတ်ချိန်မတိုင်ခင်ကလေးမှာပဲ Jewish Home လက်ရဆောင်ပါတီနဲ့ညှိနှိုင်းမှုတွေအဆင်ပြေသွားခဲ့တာပါ။မစ္စတာနန်ဒါယာဟူရဲ့ Legal ပါတီကလွှတ်တော်မှာ120မှ61နေရာနဲ့ကပ်ပြီးအမတ်နေရာအများစုကိုရသွားတာဖြစ်ပါတယ်။လူကုန်ကူးသူတွေနဲ့ဆက်နွယ်နေတယ်လို့တန်လျာရှိတဲ့ထိုင်းရဲ90ကျော်ကိုအရေးယူခဲ့တယ်လို့ထိုင်းရဲချုပ်ကချက်သပရင်းနေမှာပြောကြားလိုက်ပါတယ်ဝန်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အောင်ချာကထိုင်းနိုင်ငံနဲ့လူကုန်ကူးသူတွေရဲ့စခန်းတွေကို10ရက်အတွင်းအပိရှင်းနေမှုအမိန့်ထုတ်ပြန်ခဲ့တဲ့နောက်ပိုင်းမှာအခုလိုအရေးယူမှုတွေကိုလှုပ်ဆောင်ခဲ့တာဖြစ်ပါတယ်မန္တလေးမြို့ကတောင်တမန်အင်းထဲမှာငါးတွေအများပြားတေဆုံတဲ့တင်အင်းရဲ့ညဉ့်ညမ်းတာဟာဆက်ယုံတွေကဆွန့်ပစ်ပစ္စည်းတွေကနေဖြစ်လာတာကြောင့်ဆိုပြီးတောင်တမန်အင်းအနီးဆက်မှုဆုံးမှရှိတဲ့ဆက်ယုံချို့ကိုတရားစွဲဖို့အတွက်မန္တလေးမြို့ရောစီမံသားရေးကော်မတီကပြင်ဆင်နေပါနေတာပါဒါဟာလှုပ်ဆောင်တဲ့ကိစ္စဖြစ်ပေမဲ့တောင်တမန်အင်းမပြည့်စုံအောင်ထိန်းသိမ်းပြုပြင်ဖို့အတွက်တခြားအများပြားလှုပ်ဆောင်စရာရှိတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းဖွဲ့တွေကပြောပါတယ
်ကြာသာပတင်းနေ့ညနေပဲနောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးသွားခဲ့တာပါအခုညနေအစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်ထုတ်လွှင့်ပေးနေတဲ့အခုရေဒီယိုရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.